ယူကရိန်းစစ်ပွဲဟာအရေးကြီးတဲ့အချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောဆိုပြီးယူကရိန်းကိုအစစ်မြစ်တန်ကြကားကားပါဝင်ဒေါ်လာဘီလီယံချီမကြုံသဘူးအများဆုံးစစ်ရေးကူညီပေးသွားမယ်အကြောင်းကြေညာလိုက်ပါတယ်တိုက်ခိုက်စစ်တီတွေပါတဲ့ပို့နိုင်ပြီးတော့တင်ကားဖြတ်မစ္စိုင်းတုံးပါတဲ့ Bradley အမိရှိတဲ့တင်ကားချေမုံရေးတန်ကြကားကားအစီး90ကိုပထမဆုံးအကြိမ်ဖြစ်ပို့ပေးဖို့အင်မီတော်ကမနေ့ကကြေညာလိုက်ပြီးတော့ယူကရိန်းကိုနောက်တစ်ဆင့်မြင့်ကူညီလိုက်တာဖြစ်တယ်လို့အင်မီတော်ပြောခွင့်ရယွန်ပီယဲကပြောပါတယ်ယူကရိန်းအနေနဲ့ကိုပိုင်ခုခံကာကွယ်နိုင်စွာရှိစေဖို့အတွက်အမေရိကန်ကရေရှည်တန်ဋိဌံထားကူညီသွားမယ်ဆိုတာကိုပြသတဲ့အနေနဲ့တိတ်မကြခင်ကပေးခဲ့တဲ့ဒေါ်လာ 1.8 ဘီလီယံအကူအညီပါဝင်ယူကရိန်းအတွက်အစ်အေးအကူအညီဒေါ်လာ 3 ဘီလီယံကျော်ပေးသွားမှာဖြစ်ပြီးတော့ခုချိန်ထိအများဆုံးပမာဏပဲလို့အင်မီတော်ပြောခွင့်ရကမနေ့ကပြောပါတယ်ရုရှားသမ္မတပူတင်ကရုရှားအော်သိုဒေါ့ခရစ်စမတ်36နှစ်အပြည့်ရည်ပြီးခဲ့တဲ့ကြာသပတေးကကမ်းလှမ်းခဲ့တာကိုယူကရိန်းဘက်ကပယ်ချခဲ့ပြီးအမေရိကန်ကအခုလိုအကူအညီသစ်တွေထပ်တိုးပေးလိုက်တာပါရုရှားရဲ့ကမ်းလှမ်းကယုံကြည်မှုခတ်တယ်လို့သမ္မတဘိုင်ဒန်ကသူ့ဆိုရဖွဲ့ဝင်ကြီးတွေကိုပြောပါတယ်အခုချိန်မှာယူကရိန်းစစ်အထွတ်ထိပ်ရောက်နေတာမို့ရုရှားကိုခုခံနိုင်အောင်ယူကရိန်းကိုတတ်နိုင်တာအကုန်လုပ်ပေးသွားမယ်လို့သမ္မတဘိုင်ဒန်ကကတိပြုပါတယ်ဂျာမနီကလည်းယူကရိန်းကိုပေးထရီယော့ဒုံးကြီးပစ်စင်တွေပေးပို့ဖို့စီစဉ်နေတယ်လို့အမေရိကန်အင်ဂျီနီယာညာချက်မှာပြောထားပါတယ်အခုအမေရိကန်ကပေးမဲ့ထဲမှာယူကရိန်းကိုစည်ရေးကူညီပေးနေတဲ့အိန္ဒိယနဲ့ဥရောပတက်တွေအတွက်အမေရိကန်ဒေါ်လာ682သန်းထည့်သွင်းထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။